င်္ဂလာပါခင်ဗျာ2024ခုနှစ်ဧပြီလ28ရက်တနင်္ဂနွေနေ့ညပိုင်းလွတ်လပ်တဲ့အာရှအသံ RFA ရဲ့စီးစင်းတွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူမြန်ကုန်းမြို့နယ်3ရက်ကွက်ကအင်ဂျီ600နီးပါးကိုကျူးကျော်ဆုပြီးစစ်ကောင်စီတပ်နဲ့စီပင်ကအတင်းကျပ်ဖယ်ရှားခိုင်းထားတဲ့အကြောင်းနဲ့မောင်တန်တို့ရဲ့ဟာဟာပါပဲအစီအစဉ်စတာတွေကိုထုတ်လွှင့်ပါပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာရခိုင်ပြည်နယ်အမ်းမြို့နယ်ကချင်းတိုင်းသားအများစုနေထိုင်တဲ့ဆွေချောင်းရွာကိုစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးကြားရောက်ပတ်ကွဲတာကြောင့်နေအိမ်တွေအလုံးမိလောင်ပျက်စီးသွားတယ်လို့ဒီအခြေအနေကိုသိတဲ့အမ်းမြို့ကန်ဒီက RFA ကိုပြောပါတယ်ဧပြီလ24ရက်နေ့ကတည်းကဆွေချောင်းရွာအနီးကအင်အား600ကျော်ရှိတဲ့စစ်ကောင်စီတပ်ရဲ့ဒေါ်ဟင်းတောင်ဗျူဟာကုန်းကိုရခိုင်တပ်တော်အေအေကထိုးစစ်ဆင်တိုက်ခိုက်နေချိန်စစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပြန်ပစ်ခတ်ခဲ့တာလို့ဆိုပါတယ်လက်နက်ကြီးတွေကြောင့်ဆွေချောင်းရွာကနေအိမ်200နီးပါးမိလောင်ပျက်စီးသွားပြီးလူထိခိုက်ဒေဆုံးမှုရှိတယ်လို့ဒေသခံတွေကပြောဆိုကြပေမဲ့ RFA အနေနဲ့တော့တိကျအတည်ပြုနိုင်သေးပါဘူးနပတ်တိုက်ပွဲတွေပြင်းထန်နေတာကြောင့်ဆွေချောင်းရွာကဒေသခံ900ကျော်ဒီကနေ့အထိနေရဲဆွန့်ခွာထွက်ပြေးနေရဆဲဖြစ်တယ်လို့ဆိုပါရခင်ဗျာရခိုင်ပြည်နယ်ရေလန်းချောင်းနဲ့ကုန်းလန်းချောင်းရှိတဲ့တန်တွဲမြို့အဝင်ထွက်တွေကို2023ခုနှစ်နိုဝင်ဘာလကတည်းကစစ်ကောင်စီတပ်ကပိတ်ဆို့ထားတာကြောင့်အခြေခံစေဝါနဲ့စားတောက်ကုန်ပစ္စည်းတွေပြက်လက်နေတယ်လို့ဒေသခံတွေကပြောပါတယ်စေဝါပြက်လက်မှုကြောင့်အသက်ကြီးသူကျန်းမာရေးမကောင်းသူကိုဝင်ဆောင်နဲ့ကလေးငယ်တွေအတွက်စေဝါအခက်ခဲတွေဖြစ်နေပြီလို့ဆိုပါတယ်။ရခိုင်တပ်တော်အေအေကိုစေဝါပစ္စည်းတွေထောက်ပံ့နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စေဝါတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတာလို့ဆိုပါတယ်။တန်တွဲမြို့ကိုလေချောင်းကနေစေပစ္စည်းတွေတည်ယူရင်ငပလီလန်းစုံအနီးမှာအထိုင်ချထားတဲ့စစ်ကောင်စီရဲ့ခမာယာ966နဲ့ခလာယာ55ဂိတ်တွေကနေစစ်ဆေးသိမ်းစီးနေတယ်လို့ဒေသခံတွေကပြောပါတယ်။တန်တွဲမြို့ရဲ့အတွင်းကရွှေလီ၊မြရာ၊ပရိရွာနဲ့ရေကောက်ရွာတို့မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာရခိုင်ပြည်နယ်တန်တွဲမြို့နယ်12မိုင်အကွာမှာရှိတဲ့တထေးကြီးအားလျက်စစ်စီမံကိန်းအနီးမှာပြီးခဲ့တဲ့ရက်ပိုင်းကစပြီးတိုက်ပွဲတွေဖြစ်နေတယ်လို့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်စီမံကိန်းတွေပတ်မှုကိုဧပြီလ26ရက်နေ့ကစပြီးရန်နာထားတယ်လို့တန်တွဲမြို့ကန်တွေကပြောပါတယ်တထေးကြီးအားလျက်စစ်စီမံကိန်းအနီးကရွှေလီဒေါ်မြပရစ်နဲ့ရေကောက်ရွာတို့မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲပြင်းထန်နေတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးစီမံကိန်းအနီးမှာကြောက်ရောက်ပောက်ကွဲခဲ့တာကြောင့်တရုတ်ပညာရှင်တွေနဲ့စီမံကိန်းဝန်ထမ်းတို့နေရက်ပြန်သွားကြတာလို့အမိမဖော်လို့တဲ့တန်တွဲမျိုးကန်တူက RFA ကိုပြောပါတယ်တတိယရေအားလျက်စစ်စီမံကိန်းကို230စီမံကိန်းနဲ့2008ကတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်ပြီးလက်ရှိအချိန်မှာစီမံကိန်း80ရာခိုင်နှုန်းကျော်ပြီးစီးနေပြီလို့ဒေသခံတွေကပြောပါတယ်ဒီစီမံကိန်းကြီးပြီးသွားရင်တစ်နှစ်ကို၄၈တအားကီလိုဝက်နာရီပေါင်း386တန်းအထိထုတ်လုပ်နိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ ARR တန်းကြံခင်းမြို့နယ်တောက်ကြာတူကြေးရွာနီးက ARR မြစ်ထဲမှာဧပြီလ28ရက်နေ့မနက်ပိုင်းကအကောက်တောင်ကိုဖျားဖူးလာကြသူတချို့ရေစင်းချိုးရွာကနေလူငယ်လေးဦးရေနှစ်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်သေဆုံးခဲ့သူတွေဟာအသက်15နှစ်ကျော်အရွယ်တွေဖြစ်တဲ့မောင်တွင်ညီညီစောမောင်ဟင်းစီသူဆိုမောင်သားလင်းလက်တာနဲ့မောင်တော်ဇေယျထွန်းတို့ဖြစ်တယ်လို့ဆိုပါတယ်ရေစီတံပြီးရေအနက်ပေ20နီးပါးရှိတာကြောင့်တေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလူမှုကူညီအသင်းတွေစေတနာဝန်ထမ်းတွေနဲ့ဒေသခံတွေပူးပေါင်းပြီးခက်ခက်ခဲခဲရှာဖွေရတယ်လို့ဆိုပါတယ်အလောင်းတွေကိုလိုအပ်တဲ့စစ်စစ်သားတွေလုပ်ဖို့စိတ်သာတိုက်နယ်စေရုံကိုလူမှုကူညီအသင်းကားတွေနဲ့မနေ့ရက်ကတည်းကပို့ဆောင်လိုက်တယ်လို့ဆိုပါတယ်တေဆုံးခဲ့သူတွေဟာမြန်အောင်မြို့နယ်အင်ပင်မြို့နယ်ကနေမိသားစုလိုက်ပြည်ဖျားဘူးလာကြသူတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာသတင်းတွေကိုတင်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရန်ကုန်တိုင်းမရန်ကုန်မြို့နယ်3ရက်ကွက်ကလူဦးရေ 9,000 ကျော်နေထိုင်တဲ့နေအိမ်600ခန့်ကိုကျူးကျော်ဆိုပြီးတလအတွင်းပြောင်းရွှေ့ပေးဖို့စစ်ကောင်စီတပ်ဘက်ကအကြောင်းကြားထားတယ်လို့အဲ့ဒီမှာနေထိုင်သူတွေကပြောပါတယ်အဲ့ဒီမှာနေထိုင်သူတွေဟာဆယ်စုနှစ်ချီနေလာကြပေမဲ့အရက်စားကြုံနဲ့သာအယောင်းဝယ်လွတ်ခဲ့တာဖြစ်ပြီးတော့အခုလိုမြေတံပိုးမြင့်လာခြင်းစီးပွားရေးသမားတွေနဲ့အာဏာပိုင်တွေကပူးပေါင်းပြီးဖယ်ရှားခိုင်းတာဖြစ်နိုင်တယ်လို့မြို့ကန်တွေကပြောပါတယ်ဒီအကြောင်းကိုမက္ကမာကတင်ပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းမယန်းကုန်းမြို့နယ်အမှတ်3ရပ်ကွက်အောင်တိတ်တီလမ်းတစ်လျှောက်ကနေအိမ်600ခန့်ကိုကျူးကျော်ဆိုပြီးတော့တလအတွင်းဖယ်ရှားပေးဖို့စစ်ကောင်စီတပ်သားတွေနဲ့စီပင်ဝန်ထမ်းတွေဧပြီလ26ရက်နေ့မှာအကြောင်းကြားစာလာပေးသွားတယ်လို့အဲ့ဒီမှာနေထိုင်သူတွေကပြောပါတယ်။လာမယ့်မေလ28ရက်နောက်ဆုံးထားဖယ်ရှားပေးရမှာဖြစ်ပြီးအဲ့ဒီမှာနေထိုင်တဲ့လူဦးရေ 5,000 ကျော်ထဲမှာပြောင်းရွှေ့ဖို့စရိတ်တောင်မရှိသူတွေအများကြီးရှိတယ်လို့ဆိုပါတယ်။နှစ်ပေါင်း10နဲ့ချီနေလာတဲ့နေရာကိုကျူးကျော်ဆိုပြီးတော့အတင်းအဓမ္မဖယ်ရှားခိုင်းတာဟာမတရားဘူးလို့အဲ့ဒီနေရာမှာနေထိုင်တဲ့အမည်မဖော်လို့သူဒေသခံတဦးကပြောပါတယ်။
ပြင်းခဲ့တဲ့ရက်ကပဲတလအတွင်းဖယ်ပေးပါဆိုပြီးအကြောင်းကြားတာလာပြီးသွားတယ်။ကျမတို့ကအဲ့မှာနေလာလဲဆယ်စုနှစ်ချီနေပြီဆိုတော့အခုမှလာပြီးကျူးကျော်ဆိုပြီးတော့ဖယ်ခိုင်းတော့မတရားဘူးလို့တော့ထင်တယ်ပေါ့နော်။အခုကလာငွေရှာကလည်းအရန်ခက်ခဲတော့စီးပွားရေးအခြေအနေကလည်းမပြေလည်ဘူး။ဟိုကျမတို့လည်းဘယ်ကိုပြောင်းအောင်လဲဆိုတာလည်းမသိသေးဘူးပေါ့နော်။ဒီကလာကြီးမှာအင်္ဂါနေဖို့ကလည်းအဆင်မပြေဘူး
။ဖယ်ရှားပေးဖို့အကြောင်းကြားလာပြီးမဲ့နေရာအစားထိုးပေးဖို့နဲ့ထောက်ပံ့ကူညီပေးဖို့တော့ဘာမှပြောဆိုတာမရှိဘူးလို့ဆိုပါတယ်။ဆယ်စုနှစ်နဲ့ချီနေလာကြပြီမဲ့အရက်စာချုပ်နဲ့သာရောင်းဝယ်လုပ်ခဲ့တာဖြစ်ပြီးအခုလိုမြေတံပိုးတွေမြင့်တက်လာချိန်မှာစီးပွားရေးသမားတွေနဲ့အာဏာပိုင်တွေပူးပေါင်းပြီးတော့ဖယ်ရှားခိုင်းတာဖြစ်နိုင်တယ်လို့မြို့ကန်တွေကပြောပါတယ်။မယန်းကုန်းမြို့နယ်မှာရှိတဲ့အိမ်ချမ်းမြေအကျိုးဆောင်တူကတော့အဲ့ဒီနေရာတွေဟာမခိုင်မာတဲ့မြေကွက်တွေဖြစ်တာကြောင့်ရောင်းဝယ်တိတ်မလုပ်ကြဘူးလို့ RFA ကိုပြောပါတယ်။ရောင
်းဝယ်ရောင်းဝယ်ဆက်စီလို့တိတ်မလုပ်ကြဘူး။ဟုတ်ကဲ့။ကျွန်တော်ထိုင်မှာလည်းဆိုတော့တချို့ကြလည်းတော်ရင်ကျွန်တော်လမ်းမကြီးရှိတယ်။အဲ့လမ်းမကြီးကြောင့်လည်းဖျားမိပေါ့နော်။ဒီမှာခိုင်မာရရှိတယ်။ဘဝရဲကြောင့်ပေါ့နော်။ဖိုင်ကြီးတွေအားသာပေါ့။အပေါ်မှာဖျားမိနေတယ်မလွတ်ကြအောင်ပေါ့
။2022ခုနှစ်နိုဝင်ဘာလကလည်းမြန်ကုန်းမြို့နယ်3ရပ်ကွက်ကနေအိမ်150ခန့်နဲ့1ရပ်ကွက်ကနေအိမ်100လောက်ကိုကျူးကျော်နေအိမ်တွေဆိုပြီးစစ်ကောင်စီတပ်ကမြေတူးဆက်တွေနဲ့ဖယ်ရှားခဲ့ပါတယ်။မြန်ကုန်းမြို့ကန်တဦးကတော့အခုလိုအချိန်မျိုးမှာကျူးကျော်ဆိုပြီးတော့အတင်းအဓမ္မဖယ်ရှားခိုင်းတာတွေမလုပ်တင်သေးဘူးလို့ RFA ကိုပြောပါတယ်
။တကယ်တော့သူတို့အကျိုးစီးပွားအတွက်ကိုဓာရီကိုခံရန်တီးပြီးတော့ဟိုတကယ်နေထိုင်နေတဲ့ပြည်သူတွေဒုက္ခပေးနေတာပဲ။ပြည်သူတွေစောင့်နေကြက်တဲနေတဲ့ခေတ်ကာလကြီးမှာဓာရီကလုံးတင်ရမယ့်အချိန်ကာလလည်းမဟုတ်ဘူး။အခုလက်ရှိရဲ့နိုင်ငံရေးခင်းချင်းကိုတိုင်ရမကောင်းနေတဲ့အချိန်ကြီးမှာဓာရီကိုချိန်သိမ်းသိမ်းနဲ့ဆောင်ရွက်ရမှာ
။အခုလိုဖယ်ရှားခိုင်းတဲ့အပေါ်တုံ့ပြန်မှုရရှိဖို့စစ်ကောင်စီရဲ့ရန်ကုန်တိုင်းပြောခွင့်ရသူတိုင်းဥပဒေချုပ်ဦးထေးအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံမဖြေဆိုပါဘူး။ RFA ရဲ့စည်ရင်အရာအာနာသိန်း3နှစ်ကျော်အတွင်းမယန်းကုန်းတကုံမြို့သစ်စိတ်ကန်းတကုံမြို့သစ်အရှိပိုင်းနဲ့တောင်ပိုင်းဒေါ်ပုံမင်္ဂလာတုံနဲ့လှိုင်းသာယာမြို့နယ်တွေကနေအိမ်2000ဝန်းကျင်ဖယ်ရှားခံခဲ့ရပါတယ်။ရန်ကုန်အပြင်မန္တလေးနဲ့တခြားတိုင်းနယ်ပြည်နယ်တို့မှာလည်းကျူးကျော်ဆိုပြီးတော့နေအိမ်ဖယ်ရှားခိုင်းတာတွေမကြာခဏဖြစ်နေတာပါစစ်ကောင်စီအနေနဲ့ကျူးကျော်ဆိုပြီးဖယ်ရှားခံရသူတွေကိုအစားထိုးနေစရာပြန်ချမပေးဘဲနဲ့လူနေအိမ်တွေကိုအင်အားသုံးဖယ်ရှားတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့2022ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာကမ္ဘာကုလသမဂ္ဂကထုတ်ပြန်ထားပါတယ်ရှင်
အာရဖီကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပြည်မဆောင်းပါရှင်မောင်တန်တို့နှစ်ပတ်တစ်ချိန်တင်ဆက်နေတဲ့ဟဟပါပဲအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဇာတိမန်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ခင်ဗျာ
။တင်ကားတွေအမြောက်တွေစစ်ကားတွေပါတဲ့အောင်စီရစစ်ကြောင်းကြီးဟာလေရင်တွေခြံရံပြီးရန်သူတွေကိုတိုက်ဖို့ခြိတက်လာပါပြီ။အနာသိမ့်မိကလေးကရန်သူတွေဝိုင်းနေတဲ့ခေါင်းဆောင်ကြီးလက်ထက်မှာဗမာတပ်မတော်ကြီးဟာအပြေးတလိုက်နဲ့တော့မဟုတ်ပါဘူးစစ်စင်ရေးတွေအများကြီးလှုပ်ပြီးတော့ရန်သူနယ်မြေတွေကိုထိုးဖောက်တိုက်ခိုက်နေတာပါချင်းတောင်မှာထကြွနေပြီးဟဲ့ဆိုရင်ကားတန်းကြီးတွေရင်တန်းကြီးတွေနဲ့စစ်တီဘူပါတွေအပြည့်နဲ့ချင်းတောင်ကိုဖြိုမဲဆိုပြီးတော့တက်သွားလိုက်ကြတာဟိုရောက်တော့တင့်ကားတွေစစ်ကားတွေလက်ဆောင်ပေးထားခဲ့ကြတာပါချင်းတောင်ကိုတော့လက်ဆောင်နေပေးပြီးကရင်ဒီကိုခြေပစ်မယ်ဆိုပြီးတော့ကားကြီးတွေနဲ့တက်သွားကြတာမှလဲပိုးလိုပက်လက်တွေလမ်းပြီးတော့ကြံတဲ့ကားတွေကို လက်ဆောင်ဖြစ်နဲ့အများကြီးပေးထားခဲ့ပါသေးတယ်။ကားတွေကြောင့်ငါတို့မနိုင်တာလူတွေကြီးပဲသွားကြမယ်ကွာဆိုပြီးတော့ဘလူးစစ်ကြောင်းဆိုပြီးထိုးလိုက်ကြတာမှလည်းတရားမှပြန်မလာနိုင်တော့ပါဘူး။လက်နက်တွေကတော့အလှပါ။ကရင်ဒီကိုခဏထားမြောက်ပိုင်းမှာငါတို့သွားတိုက်ကြမယ်ဆိုပြီးတော့တက်သွားကြတာမှလည်းတင်ကားတွေမဟုတ်တော့ပါဘူး။စက်ခန်းတွေဒုံပြန်တွေအမြောက်တွေလက်နက်တွေကြီးတွေအများကြီးအလှကြီးပေးတဲ့အလူရှင်ကြီးအဖြစ်မှတ်တမ်းတင်ခံရတာပါထဲခနဲ့ဆိုဓာကြီးဆွဲပြီးတော့ထွက်သွားလိုက်အလူကြီးပေးပြီးနှစ်ဖူးကြီးကွဲပြီးတော့ပြန်လာလိုက်ဖြစ်နေတဲ့ဗမာတပ်မတော်ကြီးဟာစစ်စင်ရေးမလုပ်တော့ဘူးဆိုပြီးတော့ခံစစ်ဗျူဟာနဲ့ခံတပ်တွေနဲ့မြို့တွေပဲဆက်လူနေတာကြားပါပြီဒီလိုနဲ့မြဝတီကိုတော်လိုင်းအင်အားစုတွေတင်လိုက်တဲ့အခါမှာတော့စစ်ကောင်စီဟာအရင်လိုမဟုတ်တော့ပါဘူးရရအားကိုနဲ့မတိုက်တော့ပါဘူးဂါထာအားကိုနဲ့လည်းမတိုက်တော့ပါဘူးဒါဆိုရင်ငါတို့ဘာအားကိုးပြီးတိုက်ကြမလဲဆိုစဉ်းစားကြတော့စစ်ရေးပြခွင့်ရှိမှရှိတယ်ရှေးဘမှာဘီရင်ကြီးတွေကိုကြည့်ပြီးတော့ဒီဘီရင်ကြီးတွေကငါတို့ကိုစောင့်ရှောက်ပြီးကူတိုက်ပေးမှာပဲဆိုပြီးတော့သူတို့ရဲ့စစ်စင်ရေးကိုဘီရင်ကြီးတွေနာမည်ပေးဖို့လုပ်ပါတော့တယ်အငယ်ဆုံးဘီရင်ကစကြမယ်ဟဲ့ဆိုပြီးတော့အောင်စေရစစ်စင်ရေးဆိုပြီးတော့စစ်စင်ရေးကိုနာမည်တတ်မှတ်လိုက်ကြပါတော့တယ်ဥအောင်စရာဆိုတာအလောင်းဖျားလို့သိကြတဲ့တတိယမြန်မာနိုင်ငံကိုထူထောင်တဲ့ဘင်ကြီးပါသူလက်ထက်တုန်းကရဲစွမ်းတတိတွေအပြည့်နဲ့ဝရင်းတုပ်ကိုကိုင်းပြီးတော့ထိုင်းထိတက်သိမ်းခဲ့တဲ့ဘင်ကြီးပေါ့ဗျာသူလက်ထက်မှာထိုင်းကိုရခဲ့သလားဆိုတော့မရခဲ့ပါဘူးဝရင်းတုပ်သာပါဝတဲ့ခြံအောင်ပါမသွားလို့ငှက်ဖျားဖြစ်လို့ဆိုအိမ်လှဲ့ပြန်အိမ်ရောက်ခဲ့သလားဆိုတော့အိမ်မရောက်ခင်လမ်းမှာနတ်ရွာဆန်သွားတဲ့ဘင်ကြီးပါဘာပဲဖြစ်ဖြစ်ဒီဘင်ကြီးနာမည်ကိုကြားရင်ထိုင်းကအစအာဆီယံအဆုံးအားလုံးဖိမ့်ဖိမ့်တုံအောင်ကြောက်ကြတာဆိုပြီးတော့ကျောင်းနေမှာလဲစစ်သွေးစစ်မှန်တွေတက်ကြွလာအောင်သင်အယုတ်ကြီးသုံးပါးမှာထဲ့ထုထားတဲ့တပ်မတော်ဂုံဆောင်ဗမာဘင်ကြီးလို့ပြောရပါလိမ့်မယ်ဒီတခါတော့ရန်သူတွေဖိမ့်ဖိမ့်တုံဝါအောင်ဒီစစ်ဘီရင်ကြီးလိုတိုက်ကြမယ်ဟဲ့မြဝတီမပြောနဲ့ဘန်ကောက်ကို၃ရက်နဲ့အပီးသိမ့်မယ်ဆိုပြီးတော့ရဲစိတ်ရဲမှန်အပြည့်နဲ့စစ်စင်ရေးကိုဘီရင်ကြီးနာမည်ပေးရွှေဘိုမှာအောင်မြေသွားနေတော့တန်ဆူပြီးဖနက်ပြောက်တာကစစ်စင်ရေးစတာပါပဲမင်းတို့တွေစီစီညံ့ညက်ခြေပြီးသာမှတ်ငါတို့အဖကအရင်လိုမပြောက်တော့ဘူးကွာဆိုပြီးတော့အဖတွေစစ်စင်ရေးအစည်းဝေးထိုင်ပြန်တော့အစည်းဝေးခန်းနဲ့ဘုံသီးကြပြီးတော့စစ်သူကြီးဆေးရုံရောက်တော်တာပါပဲစစ်သူကြီးမရှိလဲကိစ္စမရှိဘူးကားတိုင်းမှာအင်ဂျင်ပါတယ်ဆိုပြီးတော့မြမပြည်သားဟဲ့မြမပြည်သားတခင်မျိုးဟဲ့ဒုဗမာဆိုပြီးတော့ဇာတိသွေးဇာတိမန်တွေအပြည့်နဲ့တင်ကားကြီးတွေအမြောက်ကြီးတွေနဲ့ခြေတက်လာလိုက်ကြတာတက်ထောက်ခံတဲ့လူတွေကလည်းနှစ်ရက်အတွင်းရောက်မယ်သုံးရအတွင်ပြန်သိမ့်ပြီဆိုပြီးတော့အားတွေပေးကြတိန်းထားတဲ့မြို့မှာထွက်ပြေးနေကြတဲ့စစ်သားတွေကိုလည်းမင်းတို့တွေလက်နက်မချနဲ့အောင်စေရတွေချက်ချင်းရောက်လာတော့မယ် fighting ဆိုခံချဖို့မှားထားဟိုကလူတွေကလည်းမပြေဘူးလို့អော်ပြီးတော့ခံစစ်ပြင်းတစ်ဖက်နိုင်ငံကသတင်းတောက်တွေတစ်ဖက်စစ်သားတွေကလည်းနယ်စပ်မှာစောင့်ကြည့်နေကြဗမာတပ်တိကိုကဘာကသိစေမည်ဆိုပြီးတော့အားတွေတက်ကြနဲ့ခြိတက်လာတဲ့စစ်ကြောင်းကြီးဟာလမ်းတစ်ဝက်တောင်မရောက်သေးပါဘူးထုံးစံအတိုင်းပါလာတဲ့တင့်ကားတွေတနတ်တွေပါသွားပါရောဗျာအဟုတ်ကြီးထင်းပြီးတော့စောင့်နေတဲ့တက်လဲပြုတ်လုံးလို့လုံပါပါလာလိုက်တာကံကောင်းတာကတော်လှန်ရေးသမားတွေကြားဖြန့်ခိုင်းနဲ့တွေ့ပြီးတော့အလိန်ခံရလို့တက်တာသွားတာပါကြားဖြန့်ခိုင်းကတော်လှန်ရေးသမားတွေကိုမင်းတို့ဘက်မှာငါတို့ရှိမယ်ပြန်တော့ဆိုပြီးတော့လိန်လွတ်လိုက်လို့ပြန်သွားကြပါပြီကောင်းဆောင်ကြီးကတော့သူ့ရဲ့အရာရှိအရာခံစစ်သည်စစ်သားတွေကိုအားပေးရှာပါတယ်ဒီစစ်စင်ရေးမအောင်မြင်လဲဘာမှမပူနဲ့တဲ့နောက်ထပ်စစ်စင်ရေးတွေလုပ်ဖို့ဘရင်အောင်နဲ့အနော်ယထာဘင်းကြီးနှစ်ပါးတောင်ကြံသေးတယ်တဲ့နေပြည်တော်ပြင်ဦးလင်းနဲ့နေဆက်နေရာတွေမှာရှိကြတဲ့ဘင်းကြီးသုံးပါအယုတ်ကြီးတွေကတော့တယောက်နဲ့တယောက်ဖက်ငိုနေကြပါပြီမျက်နာပူလို့ဆိုမျက်နာကိုပစိုးနဲ့အုပ်ငိုနေတဲ့ဦးအောင်စရာကငိုသံနဲ့ပြောတယ်ငါတို့တွေနာမည်ပြတ်တာလူယုတ်လေးတကောင်ကြောင်းတဲ့လူယုတ်လေးလို့ပြောရတဲ့အကြောင်းရင်းကတပ်မတော်ချစ်သူတွေစုပေါင်းပြီးတော့နောင်တစ်ချိန်မှာဇာတိမန်အပြည့်နဲ့ခေါင်းဆောင်ကြီးနာမည်ကိုစစ်စင်ရေးနာမည်ပေးလို့ရအောင်ဆိုပြီးတော့ခေါင်းဆောင်ကြီးရဲ့ရုပ်ထုကိုနေပြည်တော်မှာထောင်တော့မလို့ပါတယ်ဗျာအဲ့ဒီရုပ်ထုရဲ့အောက်မှာရေးထိုးထားမှာကတော့တိုက်တိုင်းရှုံအလှဒါရကကြီးတဲ့
ဒီစီစဉ်ဟာစောင်းမရှင်ရဲ့မူရင်းအာဘော်တာဖြစ်ပါတယ်ခင်ဗျာအရဖေးရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေကြည့်ရှုနားဆင်ကြသူအားလုံးကျမ်းမာရွှင်လန်းကြပါစေခင်ဗျာ Radio Free Asia
Radio Free Asia.